လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်မှာတော့တာဝေးအပြေးသမားဆိုတဲ့ခေါင်းစဉ်နဲ့ပြောနေတာပါကလေးတွေကိုအသက်ဘလောက်ရှိပြီလဲလို့မေးတဲ့အခါတိုင်းမှာဖြေလေးဖြေထားရှိတာကအိမ်မှာ9နှစ်ကျောင်းမှာ6နှစ်ရုပ်ရှင်ရုံကြတော့4နှစ်လို့ဖြေထားကြပါတယ်တကယ်တမ်းကျွန်တော်တို့မိဘတွေသင်ပေးတဲ့အခါဖြေလေးဖြေထားဖြစ်ကြတာများပါတယ်အဲ့ဒီတော့အမှန်ကအိမ်မှာ9နှစ်ဆိုတာမွေးစင်းမှာ9နှစ်လို့ပြောနေတာပါကျောင်းမှာ9နှစ်ဘာလို့ဖြစ်ကြတာလဲဆိုရင်သူများထက်ဦးအောင်ကျောင်းထားခြင်းလို့နိုင်ငံတကာမှာတော့သူငယ်တန်းကို6နှစ်ကြာမှထားကြတာပါကျွန်တော်တို့နိုင်ငံမှာ9နှစ်ဆိုရင်ထားခွင့်ရှိပြီအဲ့ဒါကို9နှစ်မှာအများနည်းတူတက်ရမယ်အစားသူများထက်ခြေလန်းဦးကျင်စောနဲ့4နှစ်ကို9နှစ်ပါလို့ပြောပြီးတော့ကျောင်းထားကြတာပါဘာနဲ့တူနေလဲဆိုတော့မရသွန်ပြေးပွဲကြီးမှာပြေးရမယ့်သူကိုတာထွက်မှာဒုံဆိုင်ပြီးတော့ပြေးခိုင်းနေတာလို့ကျွန်တော်မြင်ပါတယ်။ဘာကူများကျွန်တော်တို့လိုချင်နေကြတာလဲ။ဟဲ့ငငယ်လေးနဲ့တော်လိုက်တာလူကငငယ်လေးအတန်းအကြီးကြီးဆိုတာမျိုးဒါကကျွန်တော်တို့တရားရလားကလေးတယောက်အတွက်တပွားစာမှာတကယ်လိုအပ်ရလားလို့ပါ။ကျွန်တော်ကျောင်းဆရာမကြီးတယောက်ရဲ့တွေ့ရှိချက်ကိုတင်ပြဖို့ပါတယ်။အဲ့ဒီလိုကလေးမျိုးဟာသူမနိုင်တဲ့ဝန်ကိုတောက်လျှောက်ထမ်းလာတဲ့အခါအတန်းကြီးရင်နဲ့ပို့ပြီးတော့တည်တာလာပါတယ်တဲ့။ဝန်ပြည့်တဲ့သဘောမျိုးဖြစ်လာပါတယ်။မပျော်ရှင်တဲ့ဘဝမျိုးဖြစ်လာပါတယ်။ကဘာကြီးတစ်ခုလုံးကသူတေသနာလှုပ်ထားပြီးအကောင်းဆုံးသတ်မှတ်ထားတာကကျွန်တော်တို့ကပို့ပြီးတော့ကလေးကိုထမ်းခိုင်းတယ်ဆိုတာဟာမနိုင်ဝန်ကိုပခုံးပေါ်တင်ပေးခြင်းပါပဲ။တာဝေးပြည်သမားတယောက်တက်လွန်ကောင်းမှုပဲရေးကြည့်တယ်လို့ကျွန်တော်ကမြင်ပါတယ်။အခုလိုအချိန်မတန်ခင်အသက်လိမ်ပြီးကြောင်းအပ်ခြင်းဟာဝရိယကောင်းတာလား။ကျွန်တော်တို့ဒီလိုမမြင်ပါဘူး။ဒါဟာတကယ်တော့ကျင့်ဝတ်ချိုးဖောက်ခြင်းတစ်မျိုးလို့တောင်ကျွန်တော်မြင်ပါတယ်။ဘာကြောင့်မလဲ။ဆက်ဆက်ပြီးတော့ကြည်ကြရအောင်ပါရုပ်ရှင်ရုံမှာဆိုရင်သားသမီးက၄နှစ်ဖြစ်သွားတယ်ဆိုတဲ့ကိစ္စပါပုံမှန်၅နှစ်ကလေးတယောက်ကို၅နှစ်လို့ပြောလိုက်တာနဲ့၅နှစ်နဲ့ကလေးများလက်မှတ်ဝယ်ရမယ်ဆိုတဲ့ကိစ္စမှာမဝယ်ခြင်းတဲ့လူကြီးတွေက၄နှစ်လို့ဖြေခိုင်းတာပါပဲဘာမှမပြောပါလောက်တဲ့အခကြေးငွေအတွက်ကလေးတွေကိုအရွယ်မတိုင်ခင်မှာပဲလိန်လေလှည့်ပြားခြင်းကိုသင်ပေးလိုက်ပါတယ်ဒီတော့ဒီကလေးဟာလူကြီးတွေကိုယ်တိုင်ခိုင်းတဲ့လိန်ညာခြင်းသို့မဟုတ်ကျင့်ဝတ်ချိုးဖောက်ခြင်းတစ်မျိုးကိုအလွဲတကူပဲဆက်ပြီးတော့ကျင့်သုံးတော့မယ်လို့ကျွန်တော်ပူပန်ပါတယ်။နောက်ဥပမာတစ်ခုကိုကျွန်တော်ပြောရမယ်ဆိုရင်ကလေးတွေအတွက်ရက်လက်ကိုပဲစဉ်းစားတဲ့လူကြီးတွေအခုစဉ်းကျင်မှုပါ။ဘယ်မှာတွေ့ဘူးလဲဆိုတော့အယောင်ချဲတဲ့အပြိုင်ပွဲမှာပါ။အယုတ်တွေကိုပုံချမ်းဆွဲထားပြီးတော့မှကလေးတွေကိုအယောင်ချဲခိုင်းတဲ့အပြိုင်ပွဲမှာပါ။အဲ့ဒီထဲမှာမိဘတွေဟာကိုယ့်ကလေးကိုအနည်းဆုံးစူးတစိမ့်တစ်ခုစီတော့ရကျင်ကြပါတယ်။တဏ္ဍာရင်ပထမရကျင်ကြတာပေါ့။နှီးပေါင်းစုံနဲ့ကြိုးစားကြတာပါပဲ။ဖခင်တယောက်ကတော့သူ့ကလေးယူလာတဲ့စာအုပ်မှာကိုယ်တိုင်မှာဝင်ပြီးတော့ဆွဲလိုက်တော့ပါတယ်။အဲ့ဒီတော့ကလေးနဲ့လူကြီးဘလို့လုပ်ပြီးရှင်းနိုင်ပါလေ။အဲ့ဒီစာအုပ်ကပထမရသွားတာပေါ့။ရသွားတော့အဲ့ဒီစုတစိမ့်တွေကိုလည်းအဖေကဂုံယူဝင့်ကြွားပြီးတော့ဧကန်းမှာချိန်ထားပြီးလာသမျှဧည့်သည်တွေကိုပြတော့တာပါပဲ။အဲ့ဒီမှာကလေးရဲ့မျက်နှာကိုကျွန်တော်အကဲခတ်တဲ့အခါကလေးဟာရှုပ်ထွေးနေပါတယ်။သူ့အဖေကကြွားလို့ပဲဂုံယူရမလို့လို့သူမဆွဲဘဲနဲ့ရထားတဲ့စုအတွက်အရှက်ရမလို့လို့တော်တော်ဝေခွဲရခက်နေပုံပါပဲတကယ်တော့ဒီကိစ္စဟာတိမ်မွေးပါတယ်ရလက်ကူပဲကြည့်မယ်ဆိုရင်တော့ဒီမာရင်ပြီးစရန်ပေါ့ကျွန်တော်ကထောက်ပြခြင်းတာတကယ်ကလေးကိုတခုခုထူးချွန်စေခြင်းနဲ့ဆိုရင်အဲ့ဒီအလုံမှာတေးချအောင်ရှင်းပြရမယ်သင်ပေးရမယ်ကောင်းကောင်းသင်ပေးရပါမယ်ဒီကိစ္စကိုပဲကြည့်ပါတကယ်ဖြစ်ရမှာကတားရည်အယောင်ချဲတယ်ဆိုတာကွာတဘာဝနဲ့အနိစ္စဆုံးချဲရမှာကွာကောင်းငင်ကြီးဆိုရင်ကွာအပြာရောင်ပေါ့မြေကြီးဆိုရင်လည်းမြေကြီးရောင်လူဆိုရင်လည်းအသားရောင်ပေါ့ကွာသစ်ပင်ကြီးတွေဆိုရင်ဥပမာရေဘူးရတော့အစိမ်းရောင်ပေါ့နေလုံးကြီးဆိုရင်လိန်မော်ရောင်အဝါရောင်စသဖြင့်ပေါ့လေဒီလောက်ပြောထားရင်လုံလောက်ပါပြီခလေးကိုကိုတိုင်းကိုကြချေစီကျင်တာပါခလေးဟာသူတိထားတဲ့အတိနဲ့သူ့လှုပ်အားနဲ့သူသူ့စိတ်ကူးပါကွန်မြူပြီးတော့ပြိုင်ပွဲဝင်စီကျင်တာပါဒါပေမဲ့နောက်ဆုံးတော့အဲ့ဒီလောက်တောင်လူကြီးတွေကကြိုတင်ပြင်ဆင်ပြီးခလေးတွေကိုမတင်ပေးခဲ့ပဲနဲ့တေချာပေါ့စုတစိတ်ကိုပဲလိုချင်တဲ့အခါမှာမယိုးသားတဲ့နီးတွေကိုတုံးခဲ့ကြတော့တာပါပဲဒီတော့ကလေးတိုင်းဟာအသက်ကမွေးစင်းမှာ9နှစ်ကျောင်းကြတော့6နှစ်ရုပ်ရှင်ရုံကြတော့4နှစ်ဆိုတာဖြစ်ခဲ့ရတာပါပဲဒီအခြေခံဟာကလေးတွေကိုကျင့်ဝတ်ချိုးဖောက်ဖို့စရပြီးတော့တင်ပေးလိုက်တာပဲလို့ကျွန်တော်ကတော့ခံစားရပါတယ်တကယ်တော့ဗျာဘဝဆိုတာတာဝေးပြေးပွဲကြီးပါ ဒါဝေးအပြေးသမားတယောက်အတွက်လိုအပ်တာဟာတက်လုံကောင်းမှုပဲလို့ကျွန်တော်ပြောချင်တာပါတက်လုံဆိုတာကတော့သူ့ရဲ့ကိုခြင်းသိက္ခာပါပဲ